ရခိုင်ပြည်နယ်ထဲမှာမြမတက်မတော်နဲ့ရခိုင်တိုင်းသားလက်နက်ကိုင်တပ် AA အဖွဲ့တို့ကြားမှာတိုက်ပွဲတွေကပုံမှုပြင်းထန်လာနေပြီးတော့တန်တရားနဲ့ဖမ်းဆီးခံထားရတဲ့အရဲသားတွေပိုပြီးများလာနေပါတယ်။မနေ့တုန်းကကြောက်တော်မြို့နယ်ထဲဖြစ်ပွားတဲ့တိုက်ပွဲမှာတော့တက်မတော်ဘက်ကရွာသား၃ဦးကိုဖမ်းဆီးခဲ့တယ်လို့ AA နဲ့ဆက်သွယ်တယ်လို့ယူဆရသူတွေကလည်းဖမ်းဆီးတရားစွဲဆိုခဲ့ပါတယ်။ဒီရက်ပိုင်းအတွင်းမှာနှစ်ဖက်ပြင်းထန်လာတဲ့တိုက်ပွဲတွေကြောင့်စစ်ဘေးတိမ်းရှောင်ရတဲ့ဒေသခံရွာသားတွေကလည်းတနေ့တခြားပိုများလာနေပါတယ်။ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေကိုတော့ VOA သတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။မနေ့ကတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တဲ့ကြောက်တော်မြို့နယ်အတွင်းဘုတ်တော်ကျေးရွာသား၃ဦးကိုမြန်မာစစ်တပ်ကဖမ်းဆီးသွားခဲ့တယ်လို့စစ်ရှောင်ဘုတ်တော်ကျေးရွာသားတွေရဲ့ပြောဆိုချက်အရသိရကြောင်းဘုံမင်းကျေးရွာအုပ်ချုပ်ရေးမှူးဦးသွန်းဝင်းကပြောပါတယ
်။ဘုတ်တော်ကမဖမ်းတာက၃ရက်ပါ။ဆုံးရပါအဘစံတမောဤသာနေဆန်းနောက်ပြီးတော့အဘဥပတ္တိဤသာသုံးဝမောတရားပါအနောအဘဥအောလကဤသာသုံးဝတရားပါဒီလိုကတည်းကတော့တက်ဆန်းတော့တယ်လို့ပြောတယ်ဒီလိုရောထင်းမှာဆန်းတာပါတော့သူကိုတော့တယ်လို့ပြောပါလိမ့်စတဲ့တော့ကဒီကြပြီးပါဘူး
မလ၁၂ရက်နေ့ကလည်းမင်းပြမြို့နယ်ပန်းမြောင်းကျေးရွာတပော့စာတဲစုနေဖက်ဖြားယောဂတဲ့တူကိုစေယုံလိုက်ပို့တဲ့မြောက်ဦးမြို့နယ်ကျောင်းဆောင်ကြီးရွာနာရီကူညီရေးဖွဲ့နဲ့တားဆရာပေါင်းဆယ်ဦးကိုမြောက်ဦးမြို့နယ်ရဲ့နေမြေခံစစ်သားတစ်ခုဖြစ်တဲ့940တိုင်းရင်ကနေပြီးတော့ဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။အဖမ်းခံရတဲ့ငှက်ပြားယောဂတဲ့ဟာမနေ့ကတည်ဆုံသွားပြီးတော့ဂျန်ရှိတဲ့ကိုဦးကိုမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့အမှုဖွင့်ထားတယ်လို့ပြည်နယ်လွှတ်တော်ကဆက်လက်ဦးထွန်းတာစိန်ကအခုလိုပြောပါတယ
်။လက်ကကတော့လူနာဆလမဝင်းကတော့ဒီပေါ်ပါလို့ငှက်ပြားကြောင့်ဒီပေါ်တာပါသူတို့ကတော့အခုဒီရောင်ဦးအချုပ်ခန်းထဲမှာပဲရှိနေပါလို့စစ်ကောင်ကြီးနေလို့ပြောပါတယ်ခုနကတည်းကအဲဒီမိသားစုဝင်တယောက်ကစစ်နေမှာပေါ့တဲ့ကျွန်တော်ကိုပြောပါလေ
တေဆုံးသူလူနာလှမောင်ဝင်းဟာရခိုင်လက်နက်ကင်ဖွဲ့နဲ့ဆက်ဆက်သူလို့တမရဘက်ကယူဆနေတာကြောင့်အခုလိုဖမ်းဆီးတာဖြစ်တယ်လို့စစ်သားနဲ့နေဆက်သူတွေကပြောဆိုနေပေမဲ့ကာယကံရှင်မိသားစုကတော့ဘယ်ဖွဲ့စည်းနေမှဆက်ဆက်မရှိဘူးလို့ပြောဆိုထားပါတယ်ဒီလိုရက်သားတွေကိုဖမ်းဆီးမှုဖြစ်ရအကြောင်းရင်းကိုသိရှိဖို့တမရသတင်းမှပြန်ကြားရေးဖွဲ့တွင်းမှုနဲ့အနောက်ပိုင်းတိုင်းစစ်သနာချုပ်ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။ဒီရက်ပိုင်းတွင်ကြောက်တော်နဲ့ဘုံလူကျုံမြို့နယ်ဆက်မှာ AA ဖွဲ့ခိုးအောင်းနေတယ်လို့ယူဆရတဲ့နေရာတွေကိုတမရကနေလက်နက်ကြီးအပါဝင်လေကြောင်းကူနဲ့ပစ်ခတ်တိုက်ခိုက်မှုတွေပြင်းထန်လာနေပါတယ်။တိုက်ပွဲဖြစ်ပွားရာအနီးနားရွာတွေဖြစ်တဲ့ပက်ခွက်စိတ်သဲတော်လမ်းပိတ်ခွင်ဘုတ်တော်တန်ပြင်းမီးရက်ပြင်းငပြောက်စီစတဲ့ရွာတွေကစစ်ဆောင်ရွာသား300ကျော်ဟာကြောက်တော်မြို့နယ်ဘူမင်းကျေးရွာထဲမှာတိမ်းရှောင်ရောက်ရှိနေတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးသွန်းဝင်းကပြောပါတယ
်။ရွာကတော့ဖြစ်ရောရောက်နေပါတယ်။လူမှုရွာတော့ဟာဟိုတော့လက်စပြောသင်္ဃာရွာနေရင်းနေလောက်တော့ပူတော့လာပါတယ်။ဒီတော့နေရာတွေကဘုံချတာလေအင်းဒီပါတယ်လေပြောပါတယ်ဘုံတွေကခေါင်းကြီးကြောင်းသားတွေခလုံးကြပါတယ်အဲ့ဒါကြောင့်ဒီတော့ကြောက်ပြီးတော့ပြေးလာတာပါ
အလားတူကြောက်တော်မြို့နယ်ကကန်ဆောက်ရွာထဲကိုလည်းစစ်ဆောင်တရားကျော်တင်းဆောင်ရောက်ရှိနေတယ်လို့ကြောက်တော်မြို့နယ်လူမှုကူညီပေးရေးဖွဲ့ဝင်ကိုကျော်လှမ်းမြစ်ကပြောပါတယ
်ကျွန်တော်တို့ကြောက်တော်မှာတော့ဒီကန်ဆက်ချက်ရွာကပြည်ပြည်ဒုက္ခတွေရောက်နေကြတယ်ဒီနေ့ရောက်တာလည်းရှိတယ်ဒီနေ့အကုန်လုံးဆိုရင်လူကြီးကတရားနည်းပါလို့
ရခိုင်ပြည်နယ်တွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ဒေသတည်ငြိမ်ရေးနဲ့လုံခြုံရေးကိုပါချင်းချောက်နေတာပါကျေးရွာအုပ်ချုပ်ရေးမှူးတချို့ကလည်းမတရားသိမ်းဆက်သွယ်မှုနဲ့ဆွတ်ဆွဲခံရပြီးဖမ်းဆီးတရားစွဲခံရတာတွေရှိခဲ့ပါတယ်အဲ့ဒီလိုဖြစ်ရတွေကြောင့်ပဲဒီမလဆန်းပိုင်းတို့ကမြောက်ဦးမြို့နယ်တွင်းရက်ကွက်နဲ့ကျေးရွာအုပ်ချုပ်ရေးမှူးတရားကျော်နှုတ်ဆက်စာတင်ခဲ့ပါတယ်ဒီလိုနှုတ်ဆက်စာတင်ခဲ့တဲ့ရက်ကျေးအုပ်ချုပ်ရေးမှူးတွေအနေနဲ့မလ15ရက်နေ့ကစပြီးတာဝန်တွေပြန်လည်ဆန်းဆောင်ကြောင်းတင်ပြဖို့နဲ့တော်ဝန်ထမ်းဆောင်နိုင်မှုမရှိပါကအကျိုးအကြောင်းခိုင်လုံစွာနဲ့ပြန်လည်တင်ပြဖို့မြို့နယ်အုပ်ချုပ်ရေးမှူးကလည်းဒီလ23ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်။တာဝန်ပြန်လည်ထမ်းဆောင်ဖို့ဟာရက်ကြီးအုပ်ချုပ်ရေးမှူးတွေအတွက်လုံခြုံရေးအာမခံချက်ရှိဖို့လိုတယ်လို့တောင်ယူကျေးရွာအုပ်ချုပ်ရေးမှူးဦးဝေလအောင်ကပြောပါတယ
်။လောကစာတက်မှာရေးသားပေါ်ပြထားတယ်လို့ကျွန်တော်တို့မိမိတို့ဘဝလုံခြုံရေးအတွက်ကျွန်တော်တို့လိုအပ်တဲ့အချက်တွေကိုသူတို့ကလက်ရုပ်ပေးနိုင်မယ်ဆိုရင်တော့လက်တော်ဝန်ထမ်းဆောင်ဖို့ပြင်ဆင်လို့ရှိပါရတယ်။ကျွန်တော်တို့တောင်းဆိုချက်ကမလက်ရုံနိုင်ဘူးဆိုရင်တော့ကျွန်တော်တို့ဘက်ကလည်းစက်တိတာဝန်ထမ်းဆောင်ဖို့ကဏ္ဍမရှိတော့ပါဘူး။
တာဝန်ကနေနှုတ်သက်ထားတဲ့မြောက်ဦးမြို့နယ်ရက်ကြီးအုပ်ချုပ်ရေးမှူးတွေအနေနဲ့မလ18ရက်နေ့ရက်ကြီးအုပ်ချုပ်ရေးဖွဲ့အစည်းအဝေးကျင်းပပြီးမှအကြောင်းပြန်သွားမှာဖြစ်ပါတယ်။ဖေဖော်ဝါရီ28ရက်နေ့တုန်းကမြောက်ဦးမြို့နယ်ရက်ကြီးအုပ်ချုပ်ရေးမှူး၄ဦးကိုအာဏာပိုင်တွေကဖမ်းဆီးပြီးမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုခဲ့ပါတယ်။အလားတူဗုဒ္ဓတောင်နဲ့ရတိတောင်မြို့နယ်တွင်းကအုပ်ချုပ်ရေးမှူးတွေနဲ့ရွာသားတွေကိုမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုခဲ့တာရှိသလို ဒီဘဝရဆန်းကလည်းကြောက်တော်မြို့နယ်တွင်ကိုစစ်ပီးတင်းဆောင်လာကြတဲ့ချင်းပြည်နယ်ပလဝမြို့နယ်ရှင်းလင်းဝရွာသား73ဦးကိုလည်းတမရော်ကနေတရားဆွဲဆိုထားပါတယ်။တမရော်နဲ့အီအီကြားဖြစ်တဲ့တိုက်ပွဲကြောင့်တိရခိုင်နယ်နေနဲ့ဘန်နဘက်ကြားညှက်နေတဲ့အနေထားမှာကြုံနေရပြီးလုံခြုံရေးအတွက်နေ့စဉ်စိုးရိမ်နေကြတာဖြစ်ပါတယ်ခင်ဗျာ။